The Voice of America in Burmese.
Minglan ni ge ma to ta shin ya shin. The American Dan ye 2018 khu ni zon la 18 ye tamin min ni nyet ni gin season ni go Myanmar san daw chain nyet ni 6 nai kwe ga ni 9 nai thi American Piraung su Washington DC myo ro ga ni 92 meter 1925 ro ga ni dai yai thauk hlwin ni ba bi. ဒီကနေ့ညနေပိုင်းစီစဉ်တွေကိုကျမအမြသိအောင်ကတာဝန်တင်ဆက်သွားမှာပါရှင်
။ကျမသင်ကြီးထိုက်ပါရှင်။လေပြားကမ်းလွန်ကနေရာနဲ့ခြေတဲ့ရွှေပြောင်းအခြေချသူတွေကိုကယ်ဆယ်လာတဲ့တင်ဘော့ကဒီကနေ့မှာတော့စပိန်နိုင်ငံကိုဆက်ရောက်လာပါပြီ။ကမ္ဘာဖလားဘလုံးပွဲချင်းပါရရုရှားမှာမနေ့ကဖြစ်ခဲ့တဲ့ရင်တိုက်မှုအတွင်းလူ9ဦးဒဏ်ရာရခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြီးနားဆင်ရမယ့်သတင်းလွှာမှာတော့ဒီနေ့မုတ်တုံမုတ်ဦးအစမှာပဲမြန်မာနိုင်ငံတော်မုတ်တုံလေအားအလွန်ကောင်းနေပြီးဒီသတင်းပတ်ထဲမှာလေပြင်းတွေတိုက်ခတ်မိုးတဲထန်စွာရွာသွန်းပြီးရေကြီးရေရှမ်းစတဲ့သဘာဝဘေးအန္တရာယ်တွေကြုံတွေ့နေရပါတယ်ဒီနေ့တွေမှာဘာကြောင့်ထူးထူးခြားခြားမိုးများရပါသလဲ
တခုရှိတာကတော့မိုးနဲ့နဲ့များလာတဲ့ရေကြီးတာကတော့မြန်မာပြည်ရဲ့ဒီကေရစနစ်ကလည်းနည်းနည်းခြုံရင်းတော့တာပါတယ်ပစ်တောတွေပြုံးလာလည်းပါတယ်အဲဒါကြောင့်နည်းနည်းတော့
မိုးလေဝသပညာရှင်ဒေါက်တာချွန်းလင်ပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒီအကြောင်းနဲ့အတူထိုင်းမြန်မာနယ်စပ်ချင်းရိုင်ကြီးနယ်မှာမြန်မာနိုင်ငံကိုတင်ပို့မဲ့ဆိုဒီယမ်ဆိုင်ယာနိုက်48တန်ဖမ်းဆီးရမိတဲ့သတင်းတရုတ်နိုင်ငံရှန်ဟိုင်းမြို့ကအာရှအီလက်ထရောနိကုန်ပစ္စည်းအယောင်ပြပွဲအကြောင်းနဲ့အတူနယူးယောက်မြို့အစိုးရမိန်ကလေးကျောင်းတစ်ကျောင်းမှာကျောင်းသူတွေကိုအကနဲ့ပေါင်းစပ်နိုင်တဲ့သိပ္ပံနည်းပညာအင်ဂျင်နီယာနဲ့သင်္ချာပညာတွေတင်ယူစီဖို့လှုပ်ဆောင်နေတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုငါတင်ကြီးထိုင်းနဲ့ကိုသားညုံတို့ကပြောပြပေးပါအောင်ရှင
်လေပြားကမ်းလွန်ကနေပြီးခဲ့တဲ့သတင်းဘတ်တုံးကရွှေပြောင်းအခြေချသူတွေကိုကဲတင်လာတဲ့နေစည်းမချားဆရာဝန်များအဖွဲ့ရဲ့ Aquarius တင်ပေါ်အီတလီနဲ့ Modern နိုင်ငံတို့မှကန့်ကွက်ခွင့်ညှင်းပယ်ခံခဲ့ရပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာတော့ Spain နိုင်ငံကိုဆက်ရောက်လာခဲ့ပါပြီရွှေပြောင်းအခြေချသူတွေကိုကဲတင်လာတဲ့တင်ပေါ်နဲ့အတူအီတလီရေရင်နှစ်ဆင့်လဲလိုက်ပါလာပါတယ် Aquarius တင်ပေါ်မှလိုက်ပါလာတဲ့ရွှေပြောင်းအခြေချသူတချို့ကိုခွဲပြီးတော့ခေါ်ယူလာတဲ့တက်တီလိုသင်းဘော့ကတော့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာဆက်ရောက်ခဲ့ပါတယ်။ Ori Oni သင်းဘော့ကတော့ဒီနေ့နှောင်းပိုင်းမှာရောက်လာဖွယ်ရှိပါတယ်။ရွှေပြောင်းအခြေချသူတွေကစိုးရင်ပူပန်ပြီးပင်ပန်းနွမ်းနယ်နေကြတယ်လို့လည်းဆရာဝန်တွေကပြောပါတယ်။စပိန်နိုင်ငံဗလန်စီယာမြို့မှာတော့ကျိုးဆိုပါတယ်ဆိုတဲ့စာတမ်းကိုဘာသာစကားမျိုးစုံသုံးရေးသားထားပြီးရွှေပြောင်းအခြေချသူတွေကိုကျိုးဆိုခဲ့ကြပါတယ်။ရောက်ရှိလာကြတဲ့ရွှေပြောင်းတွေထဲမှာအမျိုးသား450အမျိုးသမီး80တို့ပါဝင်တဲ့အကြောင်းဗလန်စီယာမြို့ကတာဝန်ရှိသူတွေကပြောပါတယ်။အမျိုးသမီး9ဦးကတော့ကိုဝင်ဆောင်နေဖြစ်ပါတယ်။အသက်73နှစ်အောက်ကလေးငယ်12ဦးပါပြီးဆေးကြောသက်က89ဦးပါဝင်ပါတယ်။အာဖရိကနိုင်ငံတွေကအများစုဖြစ်တဲ့ရွှေပြောင်းအခြေချသူတွေကတော့နိုင်ငံပေါင်း26ခုကဖြစ်ပြီးအာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတို့ကလည်းပါတယ်လို့နေစည်းမချဆရာဝန်များအဖွဲ့ကပြောပါတယ်။စပိန်ဝန်ကြီးချုပ်သစ်ပီဒရိုဆန်ချက်ကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ဘေးကြီးမဖြစ်စေရေးကူညီဖို့တာဝန်ရှိတဲ့အကြောင်းလူအခွင့်အရေးကိုလေးစားလိုက်နာဖို့တာဝန်ရှိတာနဲ့အတူဒီလူတွေကိုဘေးကင်းလုံခြုံမှုရှိရှိနဲ့ကန့်ကွက်ခွင့်ပေးဖို့တာဝန်ရှိတယ်လို့လည်းပြောဆိုထားပါတယ်။ရွှေပြောင်းခြေချသူတွေကိုတင်ဆောင်လာတဲ့ Aquarius တင်မော့ကိုအီတလီဘက်ကလက်မခံခဲ့တာဟာလူသားမဆန်တဲ့လုပ်ရလို့လဲဗလန်စီယာမြို့တော်ဝင်ဂျိုအန်ရီဘိုကပြောဆိုခဲ့ပါတယ်ရှင်
။အာဖဂန်နစ္စတန်ရှေ့ဘက်ခြမ်းမှာစင်နေတုန်းကတေခံဘုံခွဲတိုက်ခိုက်မှုတစ်ခုကြောင့်မလို့လူ25ဦးထက်မနည်းသေဆုံးသွားပါတယ်။မွတ်စလင်တို့ရဲ့အစ်နီဘွဲတော်တွေနှစ်ဖက်အပြန်အလှန်ယာယီသဘောပစ်ခတ်ရစေးယူထားတာကိုပျော်ပါပြီးတော့ပွဲကျင်းပနေကြတဲ့အစိုးရစစ်သားတွေတာလီဘန်တပ်ဖွဲ့တွေနဲ့ရဲသားတွေရှိရာလူအုပ်ကိုအတေခံဘုံခွဲတိုက်ခိုက်မှုလုပ်တာပါ။IS အဖွဲ့ကသူ့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးကြေညာပါတယ်။တစ်ဆုံတဲ့ထဲမှာအာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်တွေတာလီဘန်တပ်ဖွဲ့တွေနဲ့ရဲသားတွေပါတယ်လို့လူမျိုးရေးတာဝန်ရှိသူတွေက VOA ကိုပြောပါတယ်။နန်ကာဟာပြည်နယ်ကဂျလာဘလတ်မြို့ရဲ့အပြင်ဘက်မှာခုလိုမျိုးကားဘုံခွဲတိုက်ခိုက်မှုဖြစ်တယ်လို့အစိုးရပြောခွင့်ရသူက VOA ကိုပြောပါတယ်။တိုက်ခိုက်မှုကြောင့်မလို့လူ30ထက်မနည်းလဲပြင်းထန်စွာဒဏ်ရာရထားပါတယ်။နန်ကာဟာဒေသကဆိုလို့ရှိရင် IS အဖွဲ့ရဲ့မာဂန်နေမြေတစ်ခုဖြစ်တယ်လို့ပဲမကြာခဏဆိုရင်လဲစစ်သွေးကြွတွေရဲ့ဘုံခွဲတိုက်ခိုက်မှုတွေကြုံရတတ်ပါတယ်။လူရဲ့ဆန္ဒအရအစ်ပွဲတော်ရဲ့3ရက်ကြာယာယီသဘောတူထားတဲ့အပြစ်ခတ်ရစေးကိုဆက်ပြီးတော့ထိန်းထားဖို့သူ့ရဲ့လူမျိုးရေးတပ်ဖွဲ့တွေကိုမိန်ထုတ်ထားတယ်လို့အာဖဂန်သမ္မတအရှရက်ဂန်နီကပြောဆိုပြီးတော့တာလီဘန်တွေဘက်ကလည်းအပြစ်ခတ်ရစေးကိုဆက်လုပ်ဖို့တိုက်တွန်းပြီးတော့ဒဏ်ရာရထားတဲ့တာလီဘန်တွေကိုစေကူတာပေးမယ်လို့ကမ်းလှမ်းပါတယ်။ အခုလိုမျိုးသမရဂန်နီရဲ့ကြီးညာချက်နဲ့ကလန်းချက်ပေါ်မှာတထက်တဲ့သဘောတူတယ်လို့အမေရိကန်နိုင်ငံရဲ့ဌာနကတုံ့ပြန်ပါတယ်။အပြစ်ခတ်ရစေးရေးကိုရပ်တိုးပြီးတော့ညီညာရေးဆွေးနွေးပွဲလုပ်မယ်ဆိုတဲ့သမရဂန်နီရဲ့ကလန်းချက်ကိုထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကကြီးညာချက်ထုတ်ပါတယ်။ညီညာရေးဆွေးနွေးပွဲတွေဖြစ်ဖို့အတွက်အမေရိကန်ဘက်ကထောက်ခံကူညီသွားဖို့အစဉ်သစ်ပြင်ထားတယ်လို့လည်းဆိုပါတယ်။အာဖဂန်ဆူရနဲ့တာလီဘန်တို့ကြားမှာ18နှစ်ကျော်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့၃ရက်ကြာအစ်ပွဲတော်ဆတဲ့တောက်ကြာနေမှာအပြာဟန်အပြစ်ခတ်ရစေးမှုရယူခဲ့တာဖြစ်ပါတယ်ခင်ဗျာ။
ရှင်မင်းနိုင်ငံကအဓိကစိတ်ကမ်းမြို့ဟော်ဒီတာကိုစော်တီဥဆောင်တဲ့တပ်ဖွဲ့တွေဝင်သွားပြီဖြစ်တာကြောင့်ဤပွဲတော်ကာလအလရက်ကိုတခြားနေရာကဆွေမျိုးတွေနဲ့အတူဆင်နွှဲဖို့သွားကြတဲ့မြို့ကန်ကြီးပြန်လာပွဲမရှိသေးဘူးလို့အကူအညီပေးရေးတာဝန်ရှိသူတွေကပြောပါတယ်။မြို့မှာဆက်ရှိနေသူတွေဟာဗလီသွားဖို့ဒါမှမဟုတ်လဲမိတ်ဆွေတငယ်ချင်းမိသားစုတွေစီသွားဖို့ကြောက်ရွံ့နေကြတယ်လို့နော်ဝေးဒုက္ခသည်ဆိုင်ရာကောင်စီကစနေနေ့တုန်းကပြောပါတယ်မြို့ကအများပြားဟာတိုက်ပွဲတွေကြောင့်သူတို့အိမ်ကနေဝေးဝေးကိုသွားဖို့ကြောက်ကြတယ်လို့လဲနော်ဝေးဒုက္ခသည်ဆိုင်ရာကောင်စီကပြောပါတယ်ဟော်ဒီတာမြို့အတွက် NRC ရဲ့လုပ်ငန်းညှိနှိုင်းရေးမှူးဆလင်းအယ်ရှာမီရီကတော့တရက်တရက်ကုန်ဆုံးနေတာနဲ့အမျှလူတွေဟာမွန်းကျက်မှုပို့ပြီးတော့ခံစားလာကြရတယ်အပွဲတော်ကာလဟာမိသားစုတွေနဲ့အတူငြိမ်းချမ်းပျော်ရွှင်စွာဖြတ်သန်းရတဲ့ကာလဖြစ်တဲ့မြို့မှာတိုက်ပွဲတွေဖြစ်လာရင်ကိုယ့်အိမ်ဘယ်တော့လာပြီးတော့မှန်မလဲဆိုတာကိုသိရဖို့ထိုင်ဆောင်နေရမယ့်ကာလမဟုတ်ပါဘူးလို့ထုတ်ပြန်ချက်မှာပြောဆိုပါတယ်။ဟော်ဒီတာမြို့ဟာစာနယ်ဇင်းခါပါဝင်စာနာမှုအကူအညီတွေစပြီးဝင်ရောက်တဲ့နေရာဖြစ်တာကြောင့်အရေးပါပြီးမဟာဗျူဟာကျတဲ့နေရာဖြစ်ပါတယ်မြို့မှာရှိတဲ့အရက်သား6သိန်းလောက်အတွက်အရေးပါတဲ့အကူအညီတွေပေးပို့နိုင်ရေးဟော်ဒီတာမြို့ကိုဆက်ပြီးဖွင့်ထားပေးဖို့ရည်မြန်မာတိုက်ခိုက်နေသူအလုံးကိုကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့ကြာသပတေးနေ့တုန်းကပန်ချာထားပါတယ်ရှင်
နီကာရာဂွာရဲ့မြို့တော်မန်နဂွာမှာစင်းနေတုန်းကတိုက်ခိုက်မှုဖြစ်ရနှစ်ခုအတွင်းလူ10ဦးသေဆုံးပါလေစင်းနေအစောပိုင်းတုန်းကမျက်နှာဖုံးတက်ထားတဲ့သူတွေကအိမ်တိမ်ကိုမိုလိုတော့ဂျက်လုတ်တက်စီပုံးနေနဲ့ပြစ်ခတ်ခဲ့လို့မိသားစုတစုတည်းကပဲလူကြီး4ဦးကလေး2ဦးသေဆုံးခဲ့ရပါတယ်ဒီမီရှိုတက်ခိုက်မှုဟာသမရဒန်နီယယ်အိုဒဂါကိုတစ္ဆာခံတဲ့ပြည်သူစစ်တွေရဲ့လက်ချက်ဖြစ်တယ်လို့ကြံရှိတဲ့မိသားစုဝင်တူကဖြစ်တင်ပါတယ်။ဒါမှမဟုတ်ရဲတပ်ဖွဲ့ရဲ့ကြီးညာချက်ထဲမှာတော့ဒါရာဇဝတ်ကိုင်းတကိုင်းရဲ့လက်ချက်လို့ဆိုပါတယ်။နောက်ထပ်ဖြစ်ရကတော့ဒီမြို့တော်မနဂွားမှာရှိတဲ့အဆောင်အုံတစ်ခုကိုကာယံထားတဲ့အတားအဆီးတွေကို municipal အလုပ်သမားတွေရဲတွေနဲ့ဒေသခံတွေဖယ်ရှားနေစဉ်အတွင်းမှာတက်ခိုက်ခံရတာပါ။မျက်နှာဖုံးတက်ထားသူတွေကအဲ့ဒီလမ်းရှင်းနေတဲ့သူတွေကိုဝင်ရောက်ပစ်ခတ်ပြီးတော့နှစ်ဦးကိုမီရှိုတက်ခဲ့ကြတာပါ။နီကာရာဂွာနိုင်ငံမှာလူပေါင်း190ကျော်သေဆုံးခဲ့ရတဲ့အစိုးရစစ်ကြီးရေးဆန္ဒပြမှုတွေပေါ်ဆစ်ဆီးဖို့အတွက်နိုင်ငံတကာစုံစမ်းရေးအဖွဲ့ကိုခွင့်ပြုလိုက်ပြီးတော့အကြမ်းဖက်မှုတွေအဆုံးသတ်ဖို့အစိုးရနဲ့ရပ်ဖက်အဖွဲ့တွေကြားသဘောတူညီခဲ့ပြီးတဲ့နောက်ပိုင်းအခုလိုမျိုးနောက်ထပ်အကြမ်းဖက်မှုတွေကြုံလာရတာပါအကြမ်းဖက်မှုအလုံးကိုအဆုံးသတ်ရေးဟာအခြေခံကြဆုံးလိုအပ်ချက်ဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဒန်နစ်မာကတာကတောက်ကြလေးကပဲပြောခဲ့ပါတယ်ပစ်စင်ခန်းစားခွင့်ပစ္စည်းအစုပေါ်အခြေခံပြီးတော့ဧပြီလကလေးကစပြီးတော့သမရအိုဒီကာကိုစန့်ကျင်တဲ့စလားပြမှုတွေပေါ်ခဲ့တာပါ2021ခုနှစ်မှာလုံးမဲ့ယူကောက်ပွဲကို2019ခုနှစ်မှာလုံးဖို့တောင်းဆိုချက်တွေကိုအရင်လက်ဝဲတပုံဖြစ်ခဲ့တဲ့တမရအိုဒီကာကဒစုံတရားဖြီးပြီးဖို့ရှောင်လဲနေပါတယ်တိုင်းပြည်ဖွဲ့စည်းပုံအရတမရတက်တန်းတစ်ခုပဲခွင့်ပြုထားပြီးမယ်လို့2017မှာလုံးတဲ့ယူကောက်ပွဲမှာတမရအိုဒီကာကိုတရားရုံးကနေပြီးတော့ဆက်ပြီးတော့ယူကောက်ပွဲဝင်ဝင်ပြီးခဲ့ပါတယ်အဲဒီ3နှစ်ကြာမှာတော့တမရတက်တန်းကန့်သတ်မှုကိုပယ်ဖြတ်တဲ့ဖွဲ့စည်းပုံပြင်ဆင်မှုကိုလုပ်ပါတယ်2016ခုနှစ်မှာတော့သမရအိုဒီကာဟာမဲ80ရက်ကနုံးကျော်ရရှိပြီးတော့၃ချိန်ဆက်တိုက်သမရတတန်ရယူခဲ့ပါတယ်။ဒါပေမဲ့မဲရလတ်တွေအပေါ်မှာမိကုံထုတ်စရာတွေရှိတယ်ဆိုပြီးတော့လိလာသူတွေကပြောဆိုပါရခင်ဗျာ
။ VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိဒိုင်းထိုမီတာ70 kHz 10683ညဒိုင်းထိုမီတာ19 kHz 15565နဲ့ဒိုင်းထိုမီတာ25 kHz 11965တို့ကနေဖြုန်းလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းနှွေနေညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဂရီးနဲ့မက်ဆီဒိုနီးယားနိုင်ငံသားရေးဝန်ကြီးတွေနိုင်ငံအမည်ပြောင်းလဲတဲ့သမိုင်းဝင်ပနာမသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးကြပါတယ်။ဂရီးနိုင်ငံသားရေးဝန်ကြီးနီကိုခော့ထီးယပ်စ်နဲ့မက်ဆီဒိုနီးယားနိုင်ငံသားရေးဝန်ကြီးနိုင်လိုလာဒီမီထရိုက်တို့ဒီကနေ့တနင်္ဂနွေနေ့မှာနှစ်နိုင်ငံနယ်စပ်အနီးဖရီးဆပ်လိတ်ခရိုင်မှာသဘောတူညီချက်ကိုလက်မှတ်ရေးထိုးကြတာပါ။ဘောလ်ကန်ဒေသနိုင်ငံလေးကိုမြောက်ပိုင်းမက်ဆီဒိုနီးယားနိုင်ငံအဖြစ်နာမည်ပြောင်းလဲတဲ့သဘောတူညီချက်လက်မှတ်ရေးထိုးပွဲကိုတော့ဂရိဝင်ကြီးချုပ်အလက်စီစီပရတ်စ်နဲ့မက်ဆီဒိုနီးယားဝင်ကြီးချုပ်ဇိုရန်ဆက်တို့လည်းတက်ရောက်ကြပါတယ်။မ မက်ဆီရိုနီးယားနိုင်ငံဘက်ကနိုင်ငံအမည်ပြောင်းလဲဖို့သဘောတူခဲ့တာဖြစ်ပြီးအပြန်အလှန်အားဖြင့်မက်ဆီရိုနီးယားနိုင်ငံကိုနေတိုးနဲ့ဥရောပသမဂ္ဂတို့ထံအဖွဲ့ဝင်အဖြစ်ဝင်ရောက်ခွင့်တားမြစ်ထားချက်ကိုဂရိဘက်ကဖယ်ရှားပေးမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုနှစ်နိုင်ငံလွှတ်တော်အမတ်တွေကအတည်ပြုရမှာဖြစ်ပြီးဒီလုပ်ငန်းစဉ်ကလက်နက်ချီကြားမြင့်နိုင်သေးတာလည်းဖြစ်ပါတယ်။
ဗင်နီဇွဲလားနိုင်ငံရဲ့မြို့တော်ကလူစီကားတဲ့ညကပွဲရုံတစ်ခုမှာလူပြိုပြီးတော့အသက်မပြည့်သေးသူလူငယ်ရှူပါဝင်စုစုပေါင်း18ဦးသေဆုံးခဲ့ရပါတယ်။ကြောင်းပွဲယူတဲ့ခန္ဓာတစ်ခုအတွက်လူရာဂနန်းချီရှိနေတဲ့ချိန်တွဲမှာဒီကပွဲရုံတွင်စကားများရန်ဖြစ်ပြီးတော့မြေယိုဘုံခွဲလိုက်ရတာကနေပြီးတော့လူအုပ်ကလန့်ပြီးတော့လူပြိုရာကနေအခုလိုမျိုးသေဆုံးမှုတွေဖြစ်ခဲ့ရတာပါ။လူလက်တန်းစားတွေရှိတဲ့ El Paraiso ရက်ွက်အတွင်းညကလပ်မှာအခုလိုဖြစ်ရကြောင်းမလို့လူ9ဦးထိခိုက်ဒဏ်ရာရတယ်လို့ပြည်ထောင်ဝင်ကြီး Mr. Rivero ကပြောပါတယ်။မြေယိုဘုံတုံးခဲ့တဲ့အတွက်ဆိုပြီးတော့ဆေကျော်တက်အရွယ်2ဦးပါဝင်လူ10ဦးကိုတာဝန်ရှိသူတွေကဖမ်းထားပါတယ်။အခင်းဖြစ်နေတဲ့အချိန်မှာဒီကလပ်ထဲမှာလူ900ကျော်ရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အများပြည်သူသွားလာတဲ့နေရာတွင်လက်နက်ပစ္စည်းကန်ဆောင်မှုကိုဟန်တားဖို့ပြက်ကွက်မှုနဲ့ကလပ်ရဲ့မန်နေဂျာကိုဖမ်းဆီးအရေးယူထားပါတယ်။ဗင်နီဇွဲလားမြို့တော်ကာရာကတ်စ်ဟာဆိုလို့ရှိရင်ကမ္ဘာပေါ်မှာအကြမ်းဖက်မှုဖြစ်ရအများဆုံးရှိတဲ့မြို့တော်တွေထဲကတစ်ခုဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာဖလားပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပနေတဲ့မော်စကိုကလမ်းဘေးလူသွားလမ်းတစ်ခုအပေါ်အငှားရင်တစ်စင်ဝင်ရောက်တိုက်ခိုက်ခဲ့လို့အကြမ်းဖက်ဝါဒစဲတိုက်ခိုက်မှုများဖြစ်သလားဆိုပြီးစွပ်ရိတ်မှုတွေတိုးခဲ့ပါတယ်။ဒါပေမဲ့လို့ဒါဟာမတော်တဆမှုတစ်ခုဖြစ်မယ်လို့ယူဆထားကြပါတယ်။အငှားရင်မောင်းသူဟာကားကိုထိမ့်သိမ့်နိုင်ပုံမရတော့ဘဲလမ်းဘေးသွားနေတဲ့လူအုပ်ထဲကိုဝင်တိုက်မိတာဖြစ်တယ်လို့မော်စကိုအာဏာပိုင်တွေကပြောဆိုထားပါတယ်။ကတိုက်တာကြောင့်လူ9ဦးဒဏ်ရာရပါတယ်အငှားရင်မောင်းဆိုသူကိုဖမ်းဆီးထားတယ်လို့လည်းသိရပါတယ်ရှင
်ရုရှားမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲမှာတော့ဒီကနေ့ဇူလိုင်လ18ရက်နေ့ကစားမယ့်အုပ်စုပွဲတွေကအုပ်စု E ကော့စတာရီကာနဲ့ဆာဘီယာအုပ်စု F မှာတော့ဂျာမနီနဲ့မက္ကဆီကိုအုပ်စု E ဘရာဇီးနဲ့ဆွစ်ဇာလန်နိုင်ငံတို့ဖြစ်ကြပါတယ်ကော့စတာရီကာနဲ့ဆာဘီယာပွဲကမြန်မာစံတော်ချိန်ညနေ6နာရီခွဲစပါဖြစ်ပါတယ်လက်ရှိကမ္ဘာဖလားချန်ပီယံဂျာမနီနဲ့မက္ကဆီကိုပွဲကတော့ည9နာရီမှာပါဒီကမှာခင်ဗျည9နိုင်ခွဲမှာဖြစ်ပါတယ်ဘရာဇီးနဲ့ဆွစ်ဇာလန်နိုင်ငံကတော့ဒီတကောင်ကျော်12နိုင်ခွဲမှာစတင်မှာဖြစ်ပါတယ်မနေ့ကကစားခဲ့တဲ့ပြင်သစ်နဲ့ဩစတြေးလျပွဲမှာတော့2ဂိုး2ဂိုးနဲ့ပြင်သစ်ကနိုင်ပါတယ်အာဂျင်တီးနားနဲ့အိုက်စ်လန်ပွဲမှာတော့2ဂိုးစီနဲ့တည်ရကြပါတယ်အာဂျင်တီးနားကပယ်နယ်တီကန်ခွင့်ရပြီမဲ့လေလီယိုနယ်မက်ဆီရဲ့ကန်ချက်လွဲချော်ခဲ့ရပါတယ်ဒင်းမတ်နဲ့ပီရူးပွဲမှာတော့2ဂိုး2ဂိုးရှိနဲ့ဒင်းမတ်က3မှတ်ရရှိပါတယ်ပီရူးအသင်းကတော့ပယ်နယ်တီပြစ်ဒဏ်ဘောကန်ခွင့်ရပြီမဲ့ဂိုးနဲ့လွဲချော်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုသားညူတို့ကပြောပြခဲ့ကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီနေ့မုတ်တုံမိုးဦးဆမှာပဲမြန်မာနိုင်ငံတဝန်းမုတ်တုံလေးအားအလွန်ကောင်းနေပြီးဒီသတင်းဘက်ထဲမှာနောက်ရက်တီအထိလေပြင်းတွေတိုက်ခတ်မိုးသေးထန်စွာရွာသွန်းပြီးရေကြီးရေရှမ်းဖြစ်နိုင်တဲ့အတွက်ဒေသခံပြည်သူတွေအထူးသတိထားကြဖို့မိုးလေဝသနဲ့ဇလဘေးကညွှန်ကြားမှုဦးစီးဌာနကသတိပေးလိုက်ပါတယ်နိုင်ငံတော်မိုးများရေကြီးပြီးမြေပြိုကျမှုတွေတံတားကျိုးကျမှုတွေကြောင့်လူသေးပျောက်ဖြစ်ရတဲ့အထိသဘာဝဘေးဒဏ်ကိုဆိုးဆိုးဝါးဝါးရင်ဆိုင်နေရတဲ့အတွက်အစိုးရတာဝန်ရှိသူတွေဘက်ကအချိန်နဲ့တပြေးညီကူညီကယ်ဆယ်ရေးတွေအရေးပေါ်ဆောင်ရွက်ပေးဖို့လဲဒေသခံတွေကတောင်းဆိုပါတယ်မဆုမွန်စုစည်းတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်ဘင်္ဂလားပင်လယ်အော်ကပ်ပလီပင်လယ်ပြင်နဲ့မွန်တနင်္လာရီကန်ယိုရန်တခြားမုတ်တုံလေအားကအလွန်ကောင်းနေပြီးတော့မိုးသက်လေပြင်းတွေတိုက်ခတ်နေတာကြောင့်ဒီနေ့မိုးဦးမှာတော့အထူးသဖြင့်မွန်ပြည်နယ်ရခိုင်ပြည်နယ်မကွေးတိုင်းပါဝင်အေရဝတီမြစ်ဝမ်းနဲ့မြမနိုင်ငံတနိုင်ငံလုံးတိုင်းတောင်နဲ့ထူးထူးခြားခြားမိုးများရေကြီးပြီးတော့ရေလွှမ်းမှုမှုဒဏ်ခတ်နေရတာကြောင့်မြေပြိုကျမှုတွေတံတားကျိုးကျပျက်စီးမှုတွေကြောင့်လူသေပျောက်ရှိနေပါတယ်ဒီသတင်းပတ်ထဲမှာကိုအနောက်တောင်မုတ်တုံလေအားကအလွန်ကောင်းနေတဲ့အတွက်မိုးစက်တိုက်တိထန်စွာရွာသွန်းနိုင်ခြင်းရှိပြီး၂ရက်၃ရက်လောက်အထိကိုမိုးကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်မောင်တနင်္လာနေ့ကောင်းတာတစ်ချောင်းပေါ့နော်။တနင်္လာနေ့ဆိုတော့ကပ်လီပင်နေပြည်နယ်ပြင်နာပင်နယ်တောင်ပိုင်းမှာတော့မိုးသွန်းပြီးအားလုံးကောင်းနေတယ်။ကောင်းနေတဲ့ကြောင့်မို့လို့ကျွန်တော်ကဒီမြို့ကျွန်တော်ဒီကနေ့ဖြစ်တဲ့အရာဝီရန်ကုန်မောင်တနင်္လာနေ့တနင်္လာနေ့ပေါ့နော်။ဒီဒီကနေ့မှာတော့နေရာကမိုးကြီးကြတော့ဒီကနေ့မိုးကြီးရဲ့ဖြစ်ခြင်းတွေရှိနေပါတယ်။ဒီမောင်ပြည်တနင်္လာရီမှာတော့နောက်နေ့တုန်းကနောက်ရှိတော့ဒီကနေ့မိုးကြီးလာတော့ညကမိုးကြီးလာတော့အတင်းကိုအဖြစ်နိုင်ပါသေးတယ်။ဒီကနေ့တော့သုံးရက်စီစဉ်တာမိုးကောင်းပြီးအောင်းဝါဖြစ်တဲ့ကြောင့်လို့ဒီမောင်ပြည်တနင်္လာရီကနေ့မှာတော့ဒီရေကြီးရှမ်းဒီကနေ့ တူတူလိုပါတယ
်အခုလိုမျိုးတနိုင်ငံလုံးအတိုင်းအတာနဲ့မိုးများရေကြီးရေရှမ်းနဲ့တဘာဝဘေးဒဏ်နဲ့ရင်ဆိုင်နေရတာကတော့မြန်မာနိုင်ငံမှာတစ်ပင်တွေခုတ်တောင်းတောင်းနေပြုံးတဘာဝပတ်ဝန်းကျင်ပျက်စီးပြီးဂေဟာစနစ်ပြန့်ရင်းမှုကြောင့်အရင်းခံဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလွင်ကသုံးသပ်ပါတယ်
တခုရှိတာကတော့မိုးနည်းနည်းများလာတဲ့ရေကြီးတာကတော့မြန်မာပြည်ရဲ့ဒီဂေဟာစနစ်ကလည်းနည်းနည်းချိုးရင်းသွားတာပါတယ်တတော်တွေပြုံးတာလည်းပါတယ်ဒါကြောင့်နည်းနည်းတော့ပုံမြင်ဒီသားလိုအမျိုးမူးရလာပြီဆိုတော့ရေမြုပ်တာတော့မှန်တဲ့အတွက်ခါတိုင်းနေတော့ပိုတိထားမှာပေါ့အဲ့ဒါတော့သိကြပါလားနော
်ပြည်သူတွေအနေနဲ့မိုးလေဝသသတင်းတွေကိုစဉ်ဆက်မပြတ်နားဆွင့်နေကြဖို့နဲ့တဘာဝဘေးဒဏ်ကြိုတင်ကာကွယ်ရေးပညာပေးမှုတွေကိုလည်းလေ့လာထားကြဖို့အရေးကြီးတယ်လို့ဒေါက်တာဦးထွန်းလင်ကအကြံပြုပါတယ
်တကယ်လို့ရာသီဥတုကိုတကယ်အနေထားရင်တော့အကောင်းဆုံးအကြံဉာဏ်ပေးချင်တာတော့အနေထားမိုးလေဝသတင်းကိုနားထောင်ရပါပေါ့နော်အဲတခုရှိတာကမိုးလေဝသတင်းကြီးညာတဲ့ခါမှာတော့ reliable source ကလာတာတော့သတိထားပါပေါ့ဒီသူရင် Facebook တုံးရလို့ရှိရင် Facebook အကောင့်တွေထဲမှာနော်သိပြီးတော့ဟိုကမဟုတ်တဲ့ authorized မဟုတ်တဲ့ဒါမှမဟုတ်လေ reliable မဖြစ်တဲ့ source တွေအများကြီးရောနေတဲ့အတွက်ဒါတော့သတိထားပါပေါ့မိုးနေနေရတော့တင်းကြီးကြတော့များမယ်နော်မုန်တိုင်းအန္တရာယ်မရှိဘူးစက်ပြမာနာတိမရှိနိုင်ဘူးဒါပေမဲ့မိုးရွာနိုင်တယ်အဲဒီမိုးတုံမိုးကတော့ဒီနေ့ခါတိုင်းနဲ့တော့ခုနပြောတဲ့အတိုင်းနည်းနည်းတော့ပုံများလာတော့မှန်ပါတယ်မိုးတုံနည်းနည်းပိုအကောက်လေးတည်းပေါ့နော်အဲ့ဒါလေးတော့သတိထားပါပေါ့
မိုးတက်လေပြင်းတန်နဲ့ရေလွှမ်းမိုးမှုဒဏ်ရာသီဥတုဒဏ်ဆိုးဆိုးဝါးဝါရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ဘက်မှာတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်မှုကြောင့်ဒေသခံပြည်သူတွေစားဝတ်နေရေးအတော်လေးအခက်အခဲဖြစ်နေကြရတယ်လို့ဒေသခံဦးအောင်ရက်ကျော်ကပြောပါတယ
်ဒါကတော့လမ်းပန်းဆက်သွယ်အခက်အခဲကအဓိကများတာပေါ့အလုံးဟွာအလင်းတွေကပိတ်တော့တယ်လင်းတွေကျိုးတော့တယ်တတားတွေကျိုးဟိုအဲ့ဒါပဲအဲ့ဒါတွေကပထမတစ်ချက်နောက်တစ်ချက်ကတော့ကျွန်တော်တို့စားဝတ်နေလင်းတဲ့ဆက်တွေပြတ်တော့တယ်ဆိုတော့ပုံပြည့်စီဆင်းကပြတ်တော့တော့စားဝတ်နေပိုင်းစားတော့ပိုင်းကတော့တော့ဟောရှာပါပြီးဟိုဒုက္ခရောက်တွေတော့ပုံပြီးတော့ဟောသိရတာပေါ့
အခုလိုမျိုးပြည်သူတွေသဘာဝဘေးဒဏ်ခံနေရချိန်မှာတော့တပ်ဆိုင်ရာပြည်내အစိုးရနဲ့ပြည်ထောင်စုအစိုးရတွေဘက်ကကုညီကယ်ဆယ်ရေးလုပ်ငန်းတွေကိုအချိန်နဲ့တပြေးညီအရေးပေါ်ဆောင်ရွက်ပေးဖို့အရေးတကြီးလိုအပ်တယ်လို့လည်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးထွန်းတာစိန်ကတိုက်တွန်းပါတယ
်အချိန်နဲ့တပြေးညီဒီသဘာဝဘေးဒဏ်ဆိုတာကပြောလို့မရဘူးဒါနဲ့အစိုးရအနေနဲ့ကြိုတင်ပြင်ဆင်မှုလုပ်ထားပြီးတော့အစဉ်အဆက်ဖြစ်နေဖို့လိုအပ်တယ်အဲ့လိုမျိုးနောက်နောက်ပြစ်လာပြင်းရင်အစံအပြန်နေဖားမှာဆိုလို့ရှိရင်ကျွန်တော်တို့အများကြီးကုညီကိစ္စနိုင်မှာပါဒါနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်အစိုးရကိုဒီအရေးပေါ်ကိစ္စလေးအတွက်ကြိုတင်ပြင်ဆင်လာပါလို့ဒီလိုပဲပြောချင်ပါတယ
်မိုးလေဝသတဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနအနေနဲ့ကတော့ဒေးစင်မိုးလေဝသအခြေအနေနဲ့ထူးခြားဖြစ်စဉ်တွေကိုအချိန်နဲ့တပြေးညီပြည်သူတွေသိအောင်ထုတ်ပြန်ပေးနေပြီးတော့တက်ဆိုင်ရာကုညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေတဲ့တာဝန်ရှိသူတွေနဲ့ချိတ်ဆက်ဆောင်ရွက်နေပါတယ်လို့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထိုးကပြောပြပါတယ်အခုလိုမျိုးနိုင်ငံတော်ဝန်သဘာဝဘေးဒဏ်ရာသီဥတုထဲကြောင့်လူသေဆုံးမှုတွေဖြစ်တဲ့အထိဆူဆူဝဝရင်ဆိုင်နေရချိန်မှာတော့အရေးပေါ်ကုညီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ပြီးကုညီဆောင်ရွက်ပေးနေကြပေမဲ့လို့ဒေသတချို့မှာလမ်းပန်းဆက်သွယ်ရေးပြတ်တောက်မှုတွေရှိနေတဲ့အတွက်ကုညီကယ်ဆယ်ရေးအကူအညီတွေကိုအစိုးရဘက်ကတိချက်ပို့ပြီးထိထိရောက်ရောက်ကုညီဆောင်ရွက်ပေးဖို့ဒေသခံတွေဘက်ကတောင်းဆိုနေကြပါတယ်ရှင်
။မဆင်မွန်စုစည်းတင်ပြထားတာပါ။ VOA American တန်ရဲ့တင်းငွေညက်နေပိုင်းစီစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်။အခုနားဆင်ရမယ့်သတင်းလွှာမှာတော့ထိုင်းနိုင်ငံမြောက်ပိုင်းထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်ချင်းစံခရိုင်အတွင်းကကုန်းလောင်ယုံတစ်ခုမှာမြန်မာနိုင်ငံကိုတင်ပို့မဲ့ဆိုဒီယမ်ဆိုင်ယာနိုက်48တန်ကိုထိုင်းအာဏာပိုင်တွေကဇွန်လ15ရက်နေ့ကဖမ်းဆီးလိုက်ပါတယ်။ဒီပစ္စည်းတွေဟာစိတ်ကြွစည်းထုတ်လုပ်ရမှာကုန်ကြမ်းအဖြစ်အသုံးပြုနိုင်တဲ့ပစ္စည်းတွေအဖြစ်ထိုင်းအာဏာပိုင်တွေကသတ်မှတ်ထားပြီးစိတ်ကြွစည်းတန်း1000လောက်ထုတ်လုပ်နိုင်တယ်လို့ထိုင်းအာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာလည်းဖော်ပြနေပါတယ်။မအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံချင်းရိုင်ပြည်နယ်က Flat Import and Export Company Limited ကပိုင်ဆိုင်တဲ့ကုန်လောင်ယုံကိုထိုင်းရေတပ်စစ်တပ်တွေနဲ့မူရစေဝါထိန်းချုပ်ရေးအဖွဲ့ကြီးချင်းဆန်ပြည်နယ်ကရဲအနာပိုင်ကြီးစတဲ့ပူးပေါင်းအဖွဲ့တွေကဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာတရားဝင်မှတ်ပုံတင်ထားတဲ့ဒီကုမ္ပဏီရဲ့ကုန်လောင်ယုံထဲမှာတရုတ်နိုင်ငံထုတ် Sodium Cyanide Seepaper ပေါင်း960ကိုတုံလောင်ထားတာဖြစ်ပြီးအားလုံးကိုမြန်မာနိုင်ငံဘက်ကိုတင်ပို့ဖို့ဖြစ်တယ်ဆိုတာကုမ္ပဏီတာဝန်ရှိသူတွေကဝန်ခံခဲ့တယ်ဆိုပြီးအာဏာပိုင်တွေကဆိုပါတယ်အခုဖမ်းဆီးလိုက်တဲ့ Sodium Cyanide 48000 kg နဲ့ညီမျှတဲ့ တန်ပေါင်း48တန်ဟာတရားဝင်ဆိုင်ရွက်စာရမ်းနေနဲ့ရွှေမိုင်းတူဖို့ရေလုပ်ငန်းတွေမှာသုံးဖို့ပို့ဆောင်မှာဖြစ်တဲ့အကြောင်းထိုင်းနိုင်ငံသားကုန်လောင်ရုံမန်နေဂျာအနိုင်အသိဆုံးကထုတ်ဖော်ဝင်ခံခဲ့ပါတယ်။ထိုင်းမူရထိန်းချုပ်ရေးတာဝန်ရှိသူတွေကတော့ရွှေတူးတဲ့မိုင်းတွင်းတွေကိုအကြောင်းပြုပြီးစိတ်ကြွစီထုတ်လုပ်တဲ့နေရာမှာကုန်ကျန်းတွေအဖြစ်စိုးရိမ်ဆိုင်ရာလိုက်တွေကို ဒီကနေ့မှာမြန်မာနိုင်ငံဘက်မြောက်ရီဘက်ကိုပြန်မဲ့မြန်မာကားတစ်စီးမှာအခုလိုမျိုးဆိုရီယန်ဆိုင်ယာနိုက်စီပေးပါတွေတွေ့ရှိတဲ့အတွက်ဒီပစ္စည်းတွေနဲ့ပတ်သက်တဲ့မြန်မာတွေကထိုင်းတွေကိုပါဖမ်းဆီးရေးယူခဲ့ပါတယ်အခုဆိုရီယန်ဆိုင်ယာနိုက်ဓာတ်ရုပ်စင်း40ရှစ်တန်ဟာစိတ်ကြွဆေးပြားပေါင်းတန်းတထောင်လောက်ထုတ်လုပ်နိုင်နေဆိုပြီးထိုင်းနိုင်ငံဘက်ကိုကိုးကားပြီးထိုင်း
တင်ဆက်ပေးပါဦးမယ်တရုတ်နိုင်ငံရှန်ဟိုင်းမြို့မှာဗုဒ္ဓဟူးနေ့ကစတင်ဖွင့်လှစ်တဲ့၄ချိန်မြောက်နှစ်ပတ်လည်အာရှအီလက်ထရောနစ်ကုန်ပစ္စည်းအယောင်းပြပွဲမှာပြသထားတဲ့ပစ္စည်းမျိုးစုံနဲ့လာရောက်ကြသူအများအပြားကိုကြည့်ရင်တရုတ်နိုင်ငံဟာအမေရိကန်ပြည်ထောင်စုကိုမီးပညာပိုင်းအရအမိလိုက်ဖို့ကြိုးစားနေတာအတော်ခရီးပေါက်နေပြီဆိုတာကိုတွေ့နိုင်ပါတယ်။အမေရိကန်ပြည်ထောင်စုလာစ်ဗေဂတ်စ်မြို့မှာကျင်းပတဲ့အယောင်းပြပွဲမျိုးနဲ့အလားတူအခုရှန်ဟိုင်းမြို့ကပွဲမှာလည်းနောက်ဆုံးပေါ်နီးပညာသုံး software hardware အမျိုးမျိုးကိုခင်းကျင်းပြသထားပါတယ်။ဒီအကြောင်း George Putick ပေးပို့တဲ့သတင်းလွှာကို Mac Computer ကတင်ပြပေးပါမယ်
။သုံးသပ်နေရုံလုံးကျွတ်ပုံရိပ်စစ်တွေဖန်တီးတဲ့ VR နီးပညာသုံးစိတ်လှုပ်ရှားစရာဂိမ်းကစားနည်းတွေ၊ရေအောက်ကင်မရာထိန်းချုပ်ကိရိယာတွေနဲ့အနာဂတ်မှာတွေ့လာရမယ့်စကူတာစက်ဘီးတွေကိုကြည့်ခြင်းနဲ့ဆိုရင်တော့2018အာရှအီလက်ထရောနစ်ကုန်ပစ္စည်းအယောင်းပြပွဲမှာတွေ့နိုင်ပါတယ်။ဒီနှစ်ပွဲမှာတော့အာရှဒေသတဝန်းကအသေးစားပုဂ္ဂလိကကုမ္ပဏီတွေရဲ့ဖန်တီးမှုသစ်တွေပိုပြီးပါဝင်လာတယ်လို့အမေရိကန်အခြေစိုက်နည်းပညာရောင်းချမှုအဖွဲ့ Consumer Technology Association ကဒီပွဲကိုစီစဉ်သူတွေကပြောပါတယ
် We have a huge startup area over 100 different startups that's up 33% over last year
နည်းပညာလုပ်ငန်းသစ်တွေအများပြားပါတယ်တရာကျော်လောက်ရှိပါတယ်ပြီးခဲ့တဲ့နှစ်ကတည်းက33ရာခိုင်နှုန်းပိုများလာတာပါဒါတွေဟာတရုတ်နိုင်ငံကကြီးမဟုတ်ပါဘူးတခြားနိုင်ငံအများပြားကနေပြီးတော့ဒီပြောင်းလဲမှာလာရောက်ခင်းချင်းပြတာတာပါ
Consumer Technology Association CTA ဥက္ကဋ္ဌ Gary Shapiro ပြောသွားတာပါ။ဒီနည်းပညာသုံးပစ္စည်းတွေအားလုံးကလူတွေရဲ့ဘဝတွေကိုပိုးပြီးတော့လွယ်ကူအောင်လုပ်ပေးတာပါ။ပိုင်ရှင်းရဲ့နောက်မှာကပ်ပြီးတော့သူ့ဘာသာသွားနိုင်တဲ့မော်တာဆက်သုံးခီးဆောင်အိတ်ကနေကပြဖြော်ပြတဲ့ဆက်ရုပ်တွေအထိနည်းပညာဖန်တီးမှုတွေကိုတွေ့ရမှာပါ။ဒါပေမဲ့ဒီလိုပစ္စည်းတွေကိုအာရှကလူတွေငွေကုန်ကြေးကျခံပြီးဝယ်ယူလာဖို့အတွက်ကိုတော့အတော်လေးဆွဲဆောင်ရလိမ့်ဦးမယ်လို့ကျွမ်းကျင်ပညာရှင်တွေကပြောပါတယ်။
They are just coming out with novelty items where just attract some consumers for a short period of time.
When you do the job of Canada, so it's on the same thing that you see the day, so you know, Paddy do the day, she says, so it's on the blue, low, malay, can't see the valley.
You think you see what good Lila, Canalis, a prega, a Gita Lila, don't that do, Jason Lu, Jodaraba? Artificial Intelligence AI လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာသုံးပစ္စည်းတွေကိုပြသထားတဲ့အပိုင်းမှာတော့အလိုအလျောက်မောင်းနေနိုင်တဲ့ကားတွေကိုအထူးကတွေ့ရမှာပ
ါ Up 25% over last year as we have major car companies coming we're seeing
ကုမ္ပဏီကြီးတွေလည်းဒီနှစ်ပြပွဲကိုလာကြတာကြောင့်မနစ်ကတည်းကထုတ်ကုန်25ရာခိုင်နှုန်းပိုများပါတယ်ဒီနေရာမှာကားကုမ္ပဏီကြီးနှစ်ခုထက်မနေ့ကကားသစ်တွေကိုမိတ်ဆက်ထားတာကိုတွေ့နိုင်ပါတယ
်ဝန်ဆောင်မှုပေးတဲ့ဆက်ရုပ်တွေကိုတော့လူတွေကလေစိတ်တွေဟိုတယ်တွေနဲ့ပြတိုက်တွေမှာလည်းအရင်ကတွေ့ဖူးထားတာမို့ဒီနေရာမှာတိတ်ပြီးတော့စိတ်ဝင်စားကြတာမရှိတော့ပါဘူး။ဒါပေမဲ့လည်းစမတ်ဖုန်းလိုအစစ်မြစ်နည်းပညာသုံးဖုန်းတွေကတော့လူတိုင်းအတွက်အသုံးဝင်တဲ့ပစ္စည်းဖြစ်တာမို့စိတ်ဝင်စားမှုလည်းများပါတယ်။ဒီလိုနည်းပညာသုံးပစ္စည်းမျိုးမျိုးပြသထားတဲ့2018အာရှအီလက်ထရောနစ်ကုန်ပစ္စည်းအယောင်းပြပွဲကိုတော့ဒီနေ့တောက်ကြနေ့အထိခင်းချင်းပြသထားတာဖြစ်ပါရဲ့ရှင်
။ Mac ခင်ပြထွေးပါရှင်။ View American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါရဲ့။ဒီစီစဉ်ရဲ့နောက်ဆုံးသတင်းလွှာဖြစ်ကြားရမှာကတော့ American ပြည်အောင်စု New York အစိုးရ Main ကလေးကျောင်းတစ်ကျောင်းမှာကျောင်းသူတွေကိုအကနဲ့ပေါင်းဆက်နိုင်တဲ့သိပ္ပံနည်းပညာ Engineer နဲ့သင်္ချာပညာတွေကိုများများသင်ယူစေဖို့လှုံ့ဆော်နေပါတယ်။ American မျိုးသားသိပ္ပံ Foundation ကအချက်လက်တွေအရတက္ကသိုလ်ပညာသင်ကြားရမှာအမျိုးသမီးအရေအတွက်ဟာတဝက်လောက်ပဲရှိပေမဲ့သိပ္ပံနဲ့ Engineer အလုပ်တွေမှာအမျိုးသမီးတွေဟာ30ရာခိုင်နှုန်းလောက်ပဲရှိတယ်လို့ဆိုပါတယ်VOA သတင်းတောက် Maria Madia လို့သတင်းပေးပို့ထားတာကိုကိုငင်းချမ်းကပြောပြပေးပါမယ
်။ဒီမိန်ကလေးအကအဖွဲ့ဟာတာမန်တော့မဟုတ်ပါဘူး။သိပ္ပံနည်းပညာအင်ဂျင်နီယာနဲ့သ တင်းချာပညာရဲ့တွေကိုအကနဲ့ပေါင်းဆက်ပြီးလှုပ်ဆောင်နေတာပ
ါ Our purpose is to bring more
Tomorrow ရဲ့ရည်ရွယ်ချက်ကတော့မိန်းကလေးတွေများများနှီးပညာသင်ယူဖို့ဖြစ်ပြီးတော့အဲ့လိုသင်ရတာပြောဖို့ကောင်းတယ်မိန်းကလေးတွေလည်းလုပ်နိုင်တယ်ဆိုတာကိုပြချင်ပါတယ
်ကျောင်းအကဆရာမ Andrea Chavez ကအခုလိုအကအဖွဲ့ဖြစ်လာအောင်ကတဲ့သူတွေနဲ့ကွန်ပျူတာကုတ်ရေးတဲ့သူတွေကိုတွဲပေးလိုက်တာပ
ါ Everything is made by the girls
ဒါတွေအားလုံးမိန်းကလေးတွေဖန်တီးတာပါကွန်ပျူတာကုတ်တွေကိုလည်းမိန်းကလေးတွေရေးတာပါအစိတ်အပိုင်းတွေလည်းအများကြီးရှိပါတယ်အခုကြည့်လိုက်ရင်တော့အယမ်းလှပါတယ
်အခုမှကွန်ပျူတာကုတ်ရေးနည်းသင်ထားတဲ့အသက်15နှစ်အရွယ် Marie Knox ကအသိဉာဏ်ပွင့်သွားတယ်လို့ပြောပါတယ
်
ကျွန်မကနည်းပညာကိုသိစိတ်ဝင်စားပါဘူးဒါပေမဲ့တက်မြောက်သွားတဲ့အချိန်မှာတော့အယမ်းသဘောကျပါတယ
်အသက်18နှစ်အရွယ်ဒန်နီယာနန်ဂျင်းကလည်းကားဆက်ရုပ်ကလေးကိုဖျော်ဖြေရေးအတွက်ဖန်တီးခဲ့တာပါကွန်ပျူတာကုတ်ရေးနည်းကျောင်းမှသင်ပြီးတဲ့နောက်engineer ဖြစ်ချင်လာတယ်လို့သူကပြောပါတယ
် It's not going to be hard unless you make it hard for yourself
ကိုဘာသာကိုခက်ခဲအောင်မလုပ်ရင်ဒါကတိတ်မခက်ပါဘူးဒီဟာကကျမအနာဂတ်မှာဒါမျိုးလုပ်ချင်တယ်လို့ဆုံးဖြတ်လိုက်ပါတယ်မလုပ်နိုင်ဘူးလို့ထင်တဲ့ main clay တွေကိုလုပ်နိုင်ပါတယ်လို့ပြောချင်ပါတယ
်အသက်17နှစ်အရွယ်အကြောင်းသူ Nico Rodriguez ကလည်းစိန်ခေါ်မှုတွေကိုသဘောကျတယ်လို့ပြောပါတယ
် For I like finding solutions for whenever I like run into a problem which I ran into
ပြဿနာတက်ပြီဆိုရင်အဖြေရှာရတာပြောပါတယ်ဒီလုံးမှာပြည်သူတွေအများကြီးတက်ပါတယ်အဲလိုဖြစ်တိုင်းအဖြေရှာဖြေရှင်းရတာလုပ်ပါတယ
်ဒီနှစ်ကပြမဲ့ဇလန်းကဒီဂျစ်တယ်အကားလိုနာမည်ပေးထားပြီးတငယ်ချင်း၃ယောက်ဗီဒီယိုဂိမ်းထဲမှာပိတ်မိနေတဲ့ပုံစံမျိုးဖန်တီးထားတာပါဆက်ရုပ်တွေ hoverboard စီးတဲ့အကသမားတွေပါဝင်ပြီးတော့ဂီတတန်နဲ့ကောက်ွက်တွေကိုကွန်ပျူတာကုတ်နဲ့စီးချက်ညီအောင်ဖန်တီးထားတာပါ၆တန်းကလေးကကွန်ပျူတာကုတ်ရေးတာကိုကျောင်းမှာသင်ကြားပေးတာဖြစ်ပြီးတော့နောက်ထပ်ဘာသာစကားတစ်ခုကိုသင်ပေးတာနဲ့တူတယ်လို့ Chavez ကပြောပါတယ်ခင်ဗျာ
ကိုငင်းညံ့ပါရှင်တနင်္လာနေ့ညနေချင်းညနေခင်းအစီအစဉ်အတွက်သတင်းစာတွေကတော့ဒီလောက်ပါပဲရှင်အခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းချင်းတို့ကိုမတ်သိင္ကြီးထက်ကပြောပြပေးပါအောင်ရှင
်လီပြားကန်းလွန်ခန်းနေပြီးခဲ့တဲ့သတင်းပတ်တုန်းကရွှေပြောင်းအခြေချသူတွေကိုကဲတင်လာခဲ့တဲ့နေစည်းမချဆရာဝန်များအဖွဲ့ရဲ့ Aquarius တင်မော်ကိုအီတလီနဲ့ Malta နိုင်ငံတို့မှကန့်ကွက်ခွင့်ညှင်းပယ်ခံခဲ့ရပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာတော့ Spain နိုင်ငံကိုဆက်ရောက်လာခဲ့ပါပြီ။ရွှေပြောင်းအခြေချသူတွေကိုကဲတင်လာတဲ့တင်ပေါ်နဲ့အတူအီတလီရေရင်နှစ်ဆင့်လဲလိုက်ပါလာပါတယ်။ Aquarius တင်မော်မှာလိုက်ပါလာတဲ့ရွှေပြောင်းအခြေချသူတချို့ကိုခွဲပြီးတော့ခေါ်ယူလာတဲ့ဒက်တီလိုတင်မော်ကတော့ဒီကနေ့အစောပိုင်းမှာဆက်ရောက်ပါတယ်။အိုရီအိုနီတင်မော်ကတော့ဒီနေ့နှောင်းပိုင်းမှာရောက်လာပွဲရှိနေပါတယ်။ရွှေပြောင်းအခြေချသူတွေကတော့စိုးရင်ပူပန်ပြီးပင်ပန်းနွမ်းနယ်နေကြတယ်လို့လည်းဆရာဝန်တွေကပြောဆိုထားပါတယ်။အာဖဂန်နစ္စတန်ရှစ်ပယ်ချက်မှာမနစ်စနေနေ့တုန်းကအသေးကံပုံးခွဲတိုက်ခိုက်မှုတစ်ခုကြောင့်လူ25ဦးထက်မနည်းသေဆုံးခဲ့ရပါတယ်။မွတ်စလင်တို့ရဲ့ဤနှစ်ပွဲတော်အတွင်းနှစ်ဖက်အပြန်အလှန်ယာယီသဘောအပြစ်ခတ်ရဲစဲရေးယူထားတာကိုပျော်ပါပြီးပွဲချင်းပနေကြတဲ့အစိုးရစစ်သားတွေတာလီဘန်တပုံတွေနဲ့အရက်သားတွေရှိရာလူအုပ်ကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့တာပါ IS အဖွဲ့ကသူ့လက်ချက်ဖြစ်တယ်လို့ကြေညာပါတယ်တည်ဆုံးခဲ့ရတဲ့အချက်မှာတော့အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေတာလီဘန်တပုံတွေနဲ့အရက်သားတွေပါဝင်တယ်လို့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေက VOA ကိုပြောပါတယ်ရုရှားမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲမှာတော့ဒီကနေ့ကစားမဲ့အုပ်စုပွဲတွေမှာတော့အုပ်စု E ကော့စတာရီကာနဲ့ဆာဗီယာအုပ်စု F မှာတော့ဂျာမနီနဲ့မက္ဆီကိုအုပ်စု E ဘရာဇီးလ်နဲ့ဆွစ်ဇာလန်တို့ကစားကြမှာပါကော့စတာရီကာနဲ့ဆာဗီယာပွဲကမြန်မာစံတော်ချိန်ညနေ6နာရီခွဲမှာစပါမယ်လက်ရှိကမ္ဘာဖလားချန်ပီယံဂျာမနီနဲ့မက္ဆီကိုပွဲကတော့ည9နာရီခွဲမှာစမှာဖြစ်ပြီးဘရာဇီးလ်နဲ့ဆွစ်ဇာလန်ကတကောင်ကျော်စနစ်ခွဲမှာစတင်ကစားမှာဖြစ်ပါလိမ့်ရှင်
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voltage Zonyek ဖြစ်ပါတယ်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ71.25လို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်အားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမညသစင်အောင်ပါ။
This program has come to you from the Voice of America, Washington.